မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မုံတော်ခရင်အတွင်းတက်မတော်နဲ့အကျန်းဖက်တမားတွေမနေ့ကအပြန်လှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရမှာမြန်မာဘက်ကအကျန်းဖက်တမား10ဦးကိုအတီးဖမ်းဆီးရမိခဲ့တယ်လို့တမရာယုံကမနေ့ကပဲသတင်းထုတ်ပြန်ကြေညာခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးတော့လက်ရှိအရှင်ဖမ်းမိထားတဲ့အကျန်းဖက်တမားစုစုပေါင်း6ဦးလောက်ရှိနေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေဘက်ကပြောပါတယ်မောင်နှော့ခဲမှာအကြမ်းဖက်တိုက်ခတ်မှုတွေဆက်လက်ပြီးတော့ဖြစ်နေတဲ့နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့မတ်အင်ဂျင်နီယာကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
လက်ရှိနှစ်ဖက်တိုက်ခတ်မှုတွေအဓိကဖြစ်တဲ့နေရာတွေဟာမောင်တော့မြို့နယ်ကြီးကန်းပြင်နယ်ဝပိတ်ကျေးရွာတွေမှာဖြစ်ပါတယ်နေဆက်လုံခြုံရေးစခန်းဌာနချုပ်နဲ့အနီးဆုံးရွာတွေပါမနေ့ကရဲတပ်ဖွဲ့လုံခြုံရေးဌာနချုပ်ကိုအကြမ်းဖက်တမားတို့အဝေးကနေချောင်းမြောင်းပစ်ခတ်ခဲ့တယ်လို့သမရာယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပြင်အကြမ်းဖက်သမားတွေပုံအောင်နေတယ်လို့ယူဆရတဲ့အဲ့ဒီရွာတွေမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးဆောင်ရွက်ခြင်းအကြမ်းဖက်သမားတွေကပြန်လည်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ရွာကိုမီးရှို့ဆုတ်ခွာထွက်ပြေးသွားကြောင်းသမရယုံရဲ့မင်းကသတင်းထုတ်ပြန်ချက်မှာဓာတ်ပုံတွေနဲ့တကွာဖော်ပြထားပါတယ်မင်းကပြစ်ခတ်တိုက်ခိုက်မှုမှာအကြမ်းဖက်သမားစုစုပေါင်း10ဦးကိုအသေးဖမ်းဆီးမိခဲ့ကြောင်းနဲ့တလုံးထိုးတနက်တလက်ကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်အရှင်ဖန်ဆီးထားတဲ့အကြမ်းဖက်သမားတွေကိုတပ်ဆိုင်ရာလုံခြုံရေးတပ်တွေကစုံစမ်းစစ်ဆေးမှုတွေလုပ်နေတာနဲ့ပတ်သက်လို့မောင်းတော်မြို့နယ်ရဲတပ်ဖွဲ့မှရဲမှူးကျော်မြဝင်းကို VOA ကမေးမြန်းရမှာ
အဲ့ဒီမှုကိုကျွန်တော်သူ့နေမယ်လည်းရောဟိုအမှုပြုလို့အစီအစဉ်လေးရှိပါခင်ဗျာဟိုကျွန်တော်တို့မောင်းတော်မြို့ပေါ်ဟို6ခုကိုတာဝန်ရပါတယ်ဟိုသူ့တပ်ဆိုင်ရာနေမယ်လည်းအမှုရေးပွဲဆော်လေးရှိပါတယ်ပြုချက်တွေကတော့ကျွန်တော်တို့ပြောလို့ကျွန်တော်ဥပဒေမသိပါဘူးခင်ဗျအဲ့ဒါပဲအခုနေနေလိုက်သူ့ဘူးနဲ့သူအခုကိုဆိုရဖို့ဆိုရရှိပါတယ
်ဟုတ်ကဲ့ဒါဆိုရင်ဒီမောင်းတော်မျိုးပေါ်မှာရောချီနီတွေအခုဘယ်လိုရှိပါလဲရှင
်ဟိုပုံမှန်တိုင်းပဲဘုရုံတော်လာလှူရှာဖို့အတွက်ကိုလည်းနေရသူတို့နေရာကြီးကြီးတွေပြောလို့ဝင်ပြီးလာကြတော့ဟိုလက်ထပ်လူကြီးတွေကိုကြောက်စရာပုံမှန်တိုင်းတော်လာလှူရှာဖို့ဆင်းနေရှိတယ်သူတို့ကိုလည်းညက်ကမှဆေးရဲဆေးဟိုကော်ပိုရိတ်ပြုကြမှာဒီဒီရတိတို့ကမိုင်းမှာပုံမှန်မပြအဲဆောင်းနေလို့ကျောင်းသားဆွေးမှုရှိဖို့တော့ကျွန်တော်တို့ကိုယ်တိုင်လက်ထဲအရှင်းနေတဲ့ဒီလိုမျိုးလုပ်ရရှိပါလေ
ဒီအကြမ်းဖက်တိုက်ခိုက်မှုခြေနေတွေကို NLD အစိုးရရောရခိုင်ပြည်နယ်အစိုးရပါထိထိရောက်ရောက်ကင်တွယ်ဖြေရှင်းနေတယ်လို့ဒေသခံတွေအနေနဲ့အစိုးရမလွန်ဖို့မင်းကမောင်းတော်မြုပ်ကန်လူတို့တွေနဲ့တွေ့ဆုံပွဲမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကအခုလိုပြောသွားပါတယ
်တွေ့ရင်ကြောင်းကြမှုကတော့ရှိပါလားတွေ့ရင်ပူကမှုတွေရှိတယ်ဒီကာလမှာပို့ပြီးတော့ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ပြောချင်တာကလေတန်းချက်ပို့ပြီးတော့တော့ဝင်ပါ။စိုးရိမ်ကြောင်းကြမှုတွေများပြီးတော့ပို့ပြီးတော့အဖြစ်တင်တာတွေမလုပ်တင်တာတွေစူလုံးမယ်စူပြောမယ်အဲဒီစိုးရိမ်လို့အနေနဲ့ရှိပါတယ်။
ရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အခြေအနေမှန်အချက်အလက်မှန်တွေကိုသိရအောင်ပြည်ချားဝင်ကြီးဥဖေမြင့်ဦးဆောင်နဲ့အစိုးရကိုယ်စားလှယ်အဖွဲ့ကလည်းရခိုင်ပြည်နယ်ကိုရောက်ရှိနေပြီးဒေသခံတွေနဲ့တွေ့ဆုံမှုတွေလုပ်နေတာပါ။အခုလိုဘင်္ဂလားဒေ့ရှ်နဲ့နယ်စပ်မောင်းတော့ခရိုင်မှာအကြမ်းဖက်တိုက်ခိုက်မှုတွေဟာလက်နက်ကင်စုပူမှုဖြစ်တယ်လို့တန်တွဲမြို့နယ် NLD လွှတ်တော်ကိုယ်စားလှယ်ဦးဝင်းနိုင်ကသုံးသပ်ပါတယ
်။ဒီမောင်းတော့အရေးကတော့ကျွန်တော်နိုင်ငံရဲ့အရေးပင်မဟုတ်ဘူးလေကဘာအရေးဖြစ်နေတယ်။ဒီဟာလည်းဟိုတမိုင်းအစင်လာအရာကြီးကရှိတာကြည့်ကြပြီပေါ့။အဲ့ဒီပုံမှာတော့အခုတော်တော်ဆိုကျွန်တော်တို့နိုင်ငံလည်းအခုမှလက်ရှိအရသာအစိုးရတက်လာတဲ့အချိန်မှာဒီလိုဖြစ်လာတာပေါ့။ဒီလိုဖြစ်လာတာလေဘယ်ပြောကားတွေပါလဲဆိုတာပဲကျွန်တော်တို့စဉ်းစားမှာပေါ့နော်ကျွန်တော်တို့ကတော့ဒီနေရာတွေမှာအလုံးမှာဟိုတလုံးငင်းလုံးပေါ့ဗျာအေးချမ်းချမ်းနဲ့နေလူချင်းနဲ့ဆက်သွားရင်နေလူချင်းနေလူချင်းနဲ့ဆိုဒီလိုအလုံးကိုပြတာပါအဲ့တော့ဒီပြဿနာတွေဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဥပဒေကြောင်းအရာပဲတော့ကြမယ်နဲ့တူပါလေဒါကျွန်တော်တို့အစိုးရကကျွန်တော်တို့အစိုးရဆိုတာကျွန်တော်တို့ရသအစိုးရတက်လာတဲ့အချိန်မှဒါဖြစ်လာတဲ့ပထမဆုံးကိစ္စပေါ်တာဒါကဟိုတက်နဲ့ဖြစ်တာမဟုတ်ဘူးဟိုဘက်ကတော့တက်မဟုတ်ဘူးသဘောကတော့တက်နဲ့ကန်နဲ့ကန်ပြီးတော့စုပ်ဘူးမှုပေါ့နဲ့ကန်စုပ်ဘူးမှုကြီးဖြစ်လာတယ်။ဘာကြောင့်လဲဘယ်သူတွေတွေးထုတ်နေကြတယ်ဆိုတော့ကျွန်တော်တို့ကစဉ်းစားဖို့တူတယ်ဗျ
။မောင်းတော့အကြမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်သူတွေနဲ့လူယူသွားတဲ့လက်နက်တွေတိုးဝက်ထားတဲ့နေရာတွေကိုဖော်ထုတ်နိုင်ရေးအရှင်ဖန်းစီရမိထားတဲ့အကြမ်းဖက်သမား၄ဦးကိုတမရော်ကစစ်စေးမင်းမြတ်နေကြောင်းတမရော်အရာရှိတဦးကသတင်းတောက်တွေကိုပြောပါတယ်ဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘူးတီတောင်နဲ့မောင်းတော်မြို့နယ်အတွင်းစာတင်ကျောင်းပေါင်း400နီးပါးကိုလည်းပိတ်ထားရပါတယ်ရှင်